2016 American သမ္မတရွေးကောက်ပွဲတွင်ကဝင်ရောက်ဆက်ဖက်ခဲ့တဲ့ရုရှားနိုင်ငံပေါ်အရေးယူတန်းခတ်မှုတွေလုပ်မဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှအတည်ပြုလိုက်ပါတယ်။သမ္မတအနေနဲ့အရေးယူမှုတွေအပေါ်ရှော့ပေါ့ပေးနိုင်ခွင့်ကိုလည်းအဲ့ဒီဥပဒေကြမ်းထဲမှာကန့်တတ်ထားပါတယ်။ရုရှားအပေါ်အရေးယူဆောင်ရွက်မှုတော်တော်များများအပါအဝင်အီရန်နဲ့မြောက်ကိုရီးယားတို့အပေါ်အရေးယူတန်းခတ်တဲ့ဥပဒေကြမ်းကိုထောက်ခံမဲ419မဲ၊ကန့်ကွက်မဲ3မဲနဲ့အတည်ပြုနိုင်ခဲ့တာပါ။အမေရိကန်ရဲ့အကျိုးစီးပွားတွေကိုဒီ3နိုင်ငံကချင်းချောင်းနေတယ်လို့သူတို့ရဲ့ data တွေမှာမတည်ငြိမ်အောင်လုပ်နေတယ်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Airtrice ကပြောကြားခဲ့ပါတယ်။ပြင်းထန်တဲ့စီးပွားရေးနဲ့တန်တမာရေးရာအရေးယူမှုတွေချမှတ်နိုင်ဖို့ဒီဥပဒေကြမ်းကအာမခံထားပြီးလွှတ်တော်ကသာအရေးယူမှုတွေကိုပြန်လည်သုံးသပ်ဖို့နဲ့ short board တင်မတင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့အမေရိကန်ကပြောပါတယ်။သမ္မတထရမ့်ရဲ့စီယုံရေးတာဝန်ရှိသူတွေနဲ့ရုရှားကြားပူးပေါင်းဆောင်ရွက်ခဲ့မှုရှိမရှိလွှတ်တော်မှာစုံစမ်းမှုတွေလုပ်နေချိန်မှာတန်ခတ်အရေးယူမှုတွေအပေါ်သမ္မတရဲ့လုတ်ပိုင်ခွင့်ကိုကန့်တတ်ဖို့အတွက် Republican နဲ့ Democrat Party နှစ်ရလုံးကလွှတ်တော်အမတ်တွေသဘောတူခဲ့ကြတာဖြစ်ပါတယ်။